မြမအစိုးရကထိုင်းနိုင်ငံရောက်မြမရွှေ့ပြောင်းအလုပ်သမားတွေအတွက်အထောက်အကူဖြစ်စေဖို့မြမအလုပ်သမားအကူအညီပေးရေးအဖွဲ့ကိုဖွဲ့လိုက်ပါတယ်။ဒါပေမဲ့အခုလိုဖွဲ့စည်းတာဟာအမြီးကမ်းပဲရှိနေပြီးတိတိကျကျတာဝန်ယူလှုပ်ဆောင်တာမျိုးမရှိဘူးဆိုပြီးတော့ပြည်ပရောက်မြမအလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်ကြပါတယ်။အကြောင်းစုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာအလုပ်သမားတန်းနှစ်ချီလှုပ်လှုပ်ကန်နေကြတဲ့ထိုင်းနိုင်ငံမှာမြန်မာအစိုးရကအလုပ်သမားအကူအညီပေးရေးအဖွဲ့ကိုမကြာခင်ကဖွဲ့စည်းလိုက်ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေနဲ့ထိုင်းနိုင်ငံအခြေဆိုင်မြန်မာအလုပ်သမားအကူအညီပေးရေးအဖွဲ့တွေလည်းအကူအညီပေးရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါသေးတယ်။ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့သူအလုပ်သမားအကူအညီပေးရေးလှုပ်ဆောင်နေသူဦးကျော်တောင်ကအခုလိုပြောပါတယ်
။ပြီးခဲ့တဲ့နှစ်ရက်ကနေပြီးတော့ကျွန်တော်တို့နှစ်ကြိမ်တိုင်တဲ့တရက်တည်းမှာရှင်းဝေးတွေလုပ်တယ်။လုပ်တဲ့အဲ့ဒီမှာကထားပြီးတော့ဖွဲ့ပြန်တယ်တဲ့။နောက်အပြင်ဖွင့်တယ်ဥမာဆိုလိုတာကဗျာဒီနေ့အဲဒီထိုင်းနိုင်ငံကိုရောက်နေတဲ့လူသမားတွေကကုညီစားခဲ့ပြီးမြန်မာအစိုးရဖွင့်တယ်ဟုတ်ပြီအဲ့ဒါဘယ်သူကပြဘာသာဝင်ယူမယ်ဘယ်သူကပြဟိုအင်ပေါ်လောက်လောက်မယ်ဘယ်သူကပြလောခလာစားမရတဲ့လောက်လောက်မယ်ဘယ်သူကပြစားရဲစားတဲ့မရတဲ့ကိစ္စလောက်မယ်ဘယ်သူကပြခြေလက်ငါချိုးတဲ့အသက်တွေဆုံးအဲ့ဒါတွေလောက်အဆက်ရှိတဲ့ခေါင်းစဉ်တွေကအများကြီးရဲ့ဒါပေမဲ့တောင်ဝင်တဲ့ဝိတ္တရဆိုတာတွေကသူတို့မှာပါမလာဘူးလေဘယ်သူကဘာလောက်မယ်ဘယ်သူကဘာလောက်မယ်ဥမာအကောစင်တာဗျာတန့်ချီကြီးတဲ့လုံသမားတွေအတွက်ဒဏ်ခံဖြည့်ရှင်းပေးမဲ့နေချင်းမင်းမင်းလာတဲ့အခက်ခဲတွေဖြည့်ရှင်းဖို့တကဘသူဘာဖြစ်လို့ရှိရင်ဘလို့လုံးမယ်ဆိုတဲ့သေချာရေရာတဲ့ပလန်မရှိတဲ့အတွက်ကျွန်တော်တို့အဲ့ဒီသူတို့ပြောတဲ့ဖွင့်တယ်ဆိုတာအမီခံတာဖြစ်ပြီးတော့ဘာမှတော့ဒီနေ့ထိတဲ့ဘာမှတော့အကောင့်ထဲမပေါ်ဘူ
းမြန်မာအစိုးရဘက်ကတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအခွင့်အရေးကာကွယ်ပေးဖို့နိုင်ငံကူးလက်မှတ်တွေထုတ်ပေးဖို့နဲ့ထိုင်းနိုင်ငံမှာမွေးဖွားတဲ့မြန်မာကလေးငယ်တွေကိုနိုင်ငံသားအဖြစ်ကာကွယ်ပေးဖို့စရာတွေကိုလှုပ်ဆောင်မယ်ဆိုပြီးမြန်မာအလုပ်သမားဝန်ကြီးဌာနကပြောပါတယ်အခုလိုမြန်မာအစိုးရဘက်ကနှစ်ပေါင်းများစွာအတိအမှတ်ပြုမခံရတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုအကာအကွယ်ပေးရေးလှုပ်ဆောင်မယ်ဆိုတာကိုအလုပ်သမားရေးဆောင်ရွက်နေသူတွေကကြိုးဆိုလိုက်ပါတယ်။ဒါပေမဲ့အပြောထက်အလုပ်နဲ့တက်တည်ပြဖို့လိုတယ်ဆိုပြီးလဲမြန်မာနိုင်ငံဒီမိုကရေစီရရှိရေးထိုင်းလှုပ်ရှားမှုကော်မတီကဥမြင့်ဝေကထောက်ပြပြောဆိုပါတယ်
။ဥမာအခုရေတွေကြီးတော့ဒုက္ခဖြစ်တဲ့အချိန်ကြတော့မြန်မာအလုပ်သမားတွေကပိန်းကနန်းလောက်ရေတွေကံခံရတာကိုဗမာအစိုးရကဗမာပြည်ကိုမှတ်ပုံတင်မရှိတဲ့လူတွေကိုပြန်သွားဖို့စီစဉ်ပေးလိုက်တာ80တသုတ်40တသုတ်လောက်နေအဲ့လောက်ပဲတွေ့ရတယ်ဆိုတော့အဲ့ဒီလောက်ပဲကျွန်တော်တို့သိနေတယ်အဲ့တော့မှတ်ပုံတင်မရှိတဲ့အလုပ်ကဘာလူကြီးရတယ်150တော့မကောက်ဘူးဆိုတော့ဒီလိုမျိုးအချက်တည်းကြီးဖြစ်တဲ့အချိန်မှာတော့မှဟိုဘက်ကန်းကိုဂျော့ဂျူနဲ့ရောက်သွားပြီးတော့နောက်ဆုံးနေပြည်တော်ခေါ်သွားလို့တံငွေဆောင်ပြီးတော့ပြန်လာရတယ်လူတွေရှိတယ်လို့ဆွဆွဲတာတွေအတန်တွက်လာသေးတယ်ဆိုတော့သူတို့ရဲ့ကူညီဆောင်ရွက်မှုကတော့ဗမာပြည်နိုင်ငံရေးပြောင်းလဲသလိုပဲကျွန်တော်တို့ပြောရရင်တော့သူတို့ကဟန်ပြလောက်ပဲရှိနေသေးတယ်လို့တော့ကျွန်တော်တို့ပြောနေတာပဲသူတို့တီးတဲ့အများကြီးလုပ်ဖို့လိုတယ
်ထိုင်းနိုင်ငံမြန်မာတန်ယုံကဖွဲ့စည်းလိုက်တဲ့မြန်မာအလုပ်သမားကူညီဆောင်ရှောက်ရေးအသင်းကထိုင်းနိုင်ငံတွင်အလုပ်သမားကူညီဆောင်ရှောက်ရေးလှုပ်ဆောင်နေသူတွေကိုအလုပ်သမားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိရင်အကြောင်းကြားပေးပါပြီးရင်သူတို့ကထိုင်းအာဏာပိုင်တွေစီကိုတဆင့်အကြောင်းကြားပေးမယ်ဆိုပြီးပြောခဲ့တယ်လို့လည်းဥကျော်တောင်ကအခုလိုပြောပါတယ
်သူတို့ပြောတဲ့ပုံစံကိုတန်ကဘာပြောလဲမြန်မာလို့ဒီမှာကူညီစားဆောင်ရဖို့ဒီဘက်မှာဥမာဟိုကိုကျော်တောင်းလာမယ်ကွန်မြူနီနာမယ်ဘသူလာမယ်မောင်ဖူးနေမယ်မောင်ဝါလာမယ်ဟုတ်ပြီနော်နောက်လာစည်းဝေးခေါ်တဲ့အခါကျွန်တော်တို့မသွားရင်ကျွန်တော်တို့အဲ့ဒီမှာဖွဲ့ဝင်မဟုတ်တော့ပြန်ဘူးတဲ့နောက်လာတဲ့လူကိုဖွဲ့လုံးမယ်တဲ့ကဲဘလောက်ထိမသိချင်မရရတဲ့ဟာလဲဗျာကျွန်တော်ပြောချင်တာကတော့ဘာပဲပြောပြောသူတို့ကမြန်မာအလို့သမကိစ္စတွေစီကရတဲ့တည်ရင်ချက်လက်တွေပို့ပါတဲ့သူတို့ကဝင်ကြီးတန်လို့ရှိရင်ဝင်ကြီးနော်ရေးချုပ်တန်လို့ရှိရင်ရေးချုပ်ဆင်းဆင်းဆင်းကျွန်တော်တို့ဖုန်းနဲ့ပြောမယ်စာနဲ့လိုအပ်လို့ရှင်စာနဲ့တင်မယ်တာပဲဗျာ
မြမရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေသူတွေကတော့မြမအစိုးရအနေနဲ့အလုပ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေမကြာခဏဆိုသလိုရင်ဆိုင်နေကြရတယ်ထိုင်းနိုင်ငံရောက်မြမရွှေပြောင်းအလုပ်သမားတွေကိုဥပဒေကြောင့်အရာအကူအညီပေးရင်ထိတိရောက်ရောက်ကာကွယ်ပေးနိုင်တဲ့အထိလှုပ်ဆောင်ပေးစီခြင်းနေကြတာဖြစ်ပါတယ်ဒါအပြင်အလုပ်သမားတွေအတွက်ယာယီနိုင်ငံကူးလက်မှတ်တွေကိုလည်းဈေးနှုန်းတက်တက်တာတာနဲ့ထုတ်ပေးစည်းကျင်ကြတာပါမြန်မာအစိုးရဘက်ကရွှေ့ပြောင်းလူသမားတွေကိုမြန်မာနိုင်ငံကူးလက်မှတ်တွေထုတ်ပေးဖို့လှုံ့ဆော်မယ်ဆိုပေမဲ့ထိုင်းနိုင်ငံအခြေဆိုင်မြန်မာနိုင်ငံကူးလက်မှတ်လုတ်ပေးရေးအကျိုးဆောင်ကုမ္ပဏီတွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေပူးပေါင်းပြီးလက်ပေးလက်ယူမှုတွေပေါ်ထွက်မလာရေးလဲသတိထားစောင့်ကြည့်ပေးဖို့လိုတယ်ဆိုပြီးလဲဝေဖန်ပြောဆိုကြပါတယ်ရှင်